ကမ္ဘာ့ဘဏ်နဲ့ IMF နိုင်ငံကငွေချေးရံပုံငွေအဖွဲ့လိုနိုင်ငံကအဖွဲ့အစည်းကြီးတွေကနေမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်လှုံ့ဆော်နေတဲ့စီမံကိန်းတွေမှာဒေသခံတွေရဲ့ဆန္ဒကိုရယူတာမရှိခဲ့တဲ့အတွက်လူခွင့်ရေးချိုးဖောက်မှုတွေဖြစ်ပေါ်နေရတယ်လို့ကမ္ဘာ့ဘဏ်နဲ့ IMF နှစ်ပတ်လည်ညီလာခံကိုတက်ရောက်နေတဲ့လူမှုအဖွဲ့ကိုယ်စားလှယ်တွေကပြောဆိုလိုက်ပါတယ်ဖွံ့ဖြိုးရေးစီမံကိန်းတွေကနေရရှိလာတဲ့အကျိုးအမြတ်တွေကိုလည်းဒေသခံတွေမခံစားကြရသလိုဒီစီမံကိန်းတွေကြောင့်လည်းမြန်မာနိုင်ငံရဲ့လက်ရှိပြည်ဝင်ပြောင်းလဲမှုကိုထိခိုက်လာမှာဆိုရင်တဲ့အကြောင်းထောက်ပြခဲ့ကြတာပါအသေးစိတ်ကိုတော့မန္တန္တာချန်ကဆက်ပြောပြမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံမှာအရသာအစိုးရတက်လာပြီးတဲ့နောက်ပိုင်းနိုင်ငံရေးစီးပွားရေးလူမှုရေးဗက်ပေါင်းစုံကနေပြည်ပြင်ပြောင်းလဲမှုလုပ်ငန်းတွေကိုအချိန်မြင့်လှုပ်ဆောင်ဖို့အတွက်နိုင်ငံတကာကအကူအညီတွေအလုံးအင်းနဲ့ပေးအပ်လာတဲ့အထက်မှာကမ္ဘာ့ဘဏ်နဲ့ IMF လို့အဖွဲ့အစည်းတွေလည်းပါဝင်ပါတယ်ဒီလိုကမ္ဘာ့ဘဏ်နဲ့ IMF လို့အဖွဲ့အစည်းတွေကနေပေးအပ်လာတဲ့အကူအညီတွေထဲမှာအထူးသဖြင့်ဒေသဖွံ့ဖြိုးတိုးတက်ရေးစီမံကိန်းကြီးတွေပါဝင်ပြီးမြန်မာအစိုးရတာဝန်ရှိသူတွေကလည်းဒီအကူအညီတွေဟာတကယ်ပဲအကျိုးဖြစ်ထွန်းတယ်လို့ပြောဆိုနေတာပါဒါပေမဲ့လို့လေဒီဒေတာဖွံ့ဖြိုးရေးစီမံကိန်းတွေမှာပဲဖြစ်ဖြစ်နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေမှာပဲဖြစ်ဖြစ်ဒေတာကန်တွေရဲ့သဘောဆန္ဒကိုရယူတာမရှိတဲ့အတွက်လူခွင့်ရချိုးဖောက်မှုတွေဖြစ်ပေါ်နေတယ်လို့လူမှုအသင်းဖွဲ့တွေကထောက်ပြနေကြတာပ
ါရင်းနှီးမှုနှင်းပယ်နှိပ်စက်မှုပြီးလို့ရှိရင်အတင်းအဓမ္မရှေ့ပြောင်းခိုင်းမှုဒေယာမြေသိမ်းဆီးမှုတွေပေါ့နော်ဒီကိစ္စတွေကတော့ဒီဖွံ့ဖြိုးမှုဒီလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ဖြစ်ပျက်တဲ့လူခွင့်ရချိုးဖောက်မှုတွေပေါ့နော်လူခွင့်ရင်းနဲ့ပတ်သက်ပြီးတော့ဘာမှကာကွယ်ပေးထားတာမရှိဘူး။ဒါကြောင့်မို့ဒီဒေတာခံတွေရဲ့အတန်ကိုရယူဖို့ကတော့အရေးကြီးတယ်ပေါ့နော
်။ဒါကတော့ Global Advocacy Team GAT လို့ခေါ်တဲ့ကမ္ဘာ့ဘဏ်နဲ့ IMF တို့ရဲ့ဖွံ့ဖြိုးရေးစီမံကိန်းတွေကိုစောင့်ကြည့်လေ့လာနေတဲ့လူမှုအဖွဲ့ကကိုယ်စားလှယ်မှတ်မွန်းနေလို့ဖြစ်ပါတယ်။သူဟာဝါရှင်တန်မှာ၃ရက်ကြာကျင်းပနေတဲ့ကမ္ဘာ့ဘဏ်နဲ့ IMF 2014နှစ်ပတ်လည်ညီလာခံကိုတက်ရောက်နေသူလည်းဖြစ်ပါတယ်။ဒါပြင်သူကမြန်မာနိုင်ငံမှာလှုပ်ဆောင်နေတဲ့ဒီဖွံ့ဖြိုးရေးစီမံကိန်းတွေကနေရရှိလာတဲ့အကျိုးကျေးဇူးတွေကိုတကယ်လက်တွေ့မှာဒေသခံတွေမရရှိပဲငွေထုတ်ပေးတဲ့ကမ္ဘာ့ဘဏ်လိုအဖွဲ့အစည်းတွေနဲ့စီမံကိန်းဖော်ဆောင်နေသူတွေသာခံစားနေကြရတာဖြစ်တယ်လို့အခုလိုဆက်ပြောခဲ့ပါဗျာ
အဓိကကြည့်မယ်ဆိုလို့ရှိရင်ပေးဆက်လက်ရတဲ့ဒေတာခံတွေပေါ့နော်ဥပမာဆိုရင်ဒေယာမြေသိမ်းဆီးမှုတွေခံလက်ရတဲ့ဒေယာမြေကိုအဓိကထားပြီးတော့အသက်မွေးဝမ်းကြောင်းလုပ်တဲ့ဒေတာခံတွေဆိုလို့ရှိရင်တို့အတွက်အသက်မွေးဝမ်းကြောင်းလုံးမဲ့နေရာလည်းမရှိတော့ဘူးပြီးလို့ရှိရင်တို့အတွက်ပြန်ပြီးတော့နေရာထပ်ပေးတာလည်းမရှိဘူးဥပမာနေရာထပ်ပေးမှုလည်းဒီလိုနေရာရှိတယ်ထားလိုက်ပါတော့တကယ်လည်းတို့အတွက်ထောက်ဝင်နေရေးဖူလုံဖို့အတွက်ပေါ့နော်ပြန်ပြီးတော့အစားထိုးနိုင်တဲ့နေရာတွေမရှိဘူးပေါ့နော်ဒါကြောင့်မို့တကယ်ဒေတာခံတွေကအချိုးမရှိဘဲနဲ့တကယ်အချိုးဖြစ်ထွန်းနေဆိုတာကလောဘကြီးအောင်နိုင်တဲ့လူတွေအာနာပိုင်တွေပြီးလို့ရှိရင်ဒီလုပ်ငန်းကိုအကောင့်ချေပေါ်တဲ့လူတွေပေါ့နော်ပြီးလို့ရှိရင်အကျိုးတကယ်ရရှိတာကကမ္ဘာ့ဘဏ်တွေကပို့ပြီးတော့အကျိုးရရှိတာပေါ့နော
်ဒါကြောင့်လဲမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲမှုလုပ်ငန်းစဉ်တွေဟာဒီစီမံကိန်းတွေကြောင့်နောက်ကျောင်းပြန်လှည့်သွားမှာအဟန့်တားဖြစ်လာမှာကိုစိုးရိမ်တဲ့အကြောင်း GAT ကိုယ်စားလှယ်တွေကညီလာခံကျင်းပတဲ့ပထမဆုံးနေ့မှာတည်းပဲထောက်ပြပြောဆိုခဲ့ကြတာပါဒါအပြင် safeguard လို့ခေါ်တဲ့ကမ္ဘာ့ဘဏ်ရဲ့သဘာဝပတ်ဝန်းကျင်နဲ့လူမှုရေးရာအကောက်အွယ်ပေးရမူဝါဒတွေမှာလည်းအတော်လေးအားနည်းချက်တွေရှိနေတယ်လို့မမွန်းနေလီကထောက်ပြခဲ့ပါတယ်
။ကမ္ဘာ့ဘဏ်ကိုလူခွင့်ရချိုးဖောက်မှုနဲ့ပတ်သက်ပြီးတော့ပြောတိုင်းမှာသူတို့ရှင်မှာပြန်ပြီးတော့ထုတ်ပြန်တာကကျွန်တော်တို့ကဘဏ်ပါပေါ့နော်လူခွင့်ရနဲ့ပတ်သက်တဲ့အဖွဲ့အစည်းမဟုတ်ဘူးဆိုတဲ့ဟာအမြဲတမ်းသူတို့မှငင်းဆိုတာတွေရှိတယ်။ဒါပေမဲ့တကယ်တမ်းကြည့်မယ်ဆိုလို့ရှိရင်ဒီငွေကြေးချီးကျူးခြင်းအပြင်ဒီလုပ်ငန်းတွေကိုအကောက်ထေပေါ်တဲ့နေရာမှာလူခွင့်ရချိုးဖောက်မှုတွေကတောက်လျှောက်ဖြစ်နေတဲ့အပေါ်မှာကမ္ဘာ့ဘဏ်ကလည်းတစုံတရာတာဝန်ယူမှုတာဝန်ခံပေးမှုဒါအရေးကြီးတယ်ဆိုတာပေါ့နော်ပြီးလို့ရှိရင်လူခွင့်ရချိုးဖောက်မှုတွေဖြစ်လာပြီဆိုလို့ရှိရင်လည်းဘယ်လိုမျိုးအရေးယူနိုင်လဲဆိုတဲ့ဟာပေါ့နော်ဆိုတဲ့ကိစ္စတွေကိုဒီ Civil Policy မှာတိတိလင်းလင်းခိုင်ခိုင်မာမာနဲ့ရေးထားမှတ်ထားတယ်ဆိုလို့ရှိရင်ဒေတာခံလူတွေအတွက်ကျိုးကျင်ကာကွယ်ပေးတဲ့ကိစ္စတွေပေါ့နော်အကျိုးပို့ပြီးတော့ချစ်ထွန်းလာတဲ့ကိစ္စတွေချစ်လာနေ
မှာကမ္ဘာ့ဘဏ်နဲ့ IMF တို့ရဲ့ဖွံ့ဖြိုးရေးစီမံကိန်းတွေကိုစောင့်ကြည့်လေ့လာနေတဲ့လူမှုအဖွဲ့ကကိုယ်စားလှယ်မှတ်မွန်းနေလीဖြစ်ပါတယ်မနေ့စနေနေ့တုန်းကလည်းဝါရှင်တန် DC မှာရှိတဲ့ကမ္ဘာ့ဘဏ်ရှေ့မှာနိုင်ငံတကာလူခွင့်ရေးလှုပ်ရှားသူတွေလူမှုအဖွဲ့အစည်းတွေနဲ့မြန်မာအရေးလှုပ်ရှားသူတွေဆန္ဒပြခဲ့ကြပြီးတော့ကမ္ဘာကြီးအတွက်လှုပ်လှုပ်ဖို့နဲ့ငွေကြေးကိုအဓိကထားပြီးစည်ရသားတွေပေါ်လူခွင့်ချုပ်ဖောက်မှုတွေဖိနှိပ်မှုတွေမလုပ်ဖို့တောင်းဆိုခဲ့ကြပါတယ်ရှင်